စစ်ကောင်စီဖိနှိပ်အုပ်ချုပ်မှုကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးတကြီးအကူအညီတွေပေးဖို့လိုအပ်နေကြောင်းမလေးရှားနိုင်ငံသားဝန်ကြီးဟောင်းဆိုင်ဖူဒင်အဗ်ဒူလာကဇန်နဝါရီ28ရက်စနေနေ့ကပြောကြားလိုက်ပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်ခုခံတဲ့နှစ်နှစ်တာကာလမြန်မာအကြက်တဲကိုဖြေရှင်းရေးမှာဒေသတွင်းတုံ့ပြန်မှုများဆိုတဲ့ခေါင်းစဉ်နဲ့ဇန်နဝါရီ28ရက်နေ့ကပြုလုပ်တဲ့အွန်လိုင်းဆွေးနွေးပွဲအတွင်းမစ္စတာဆိုင်ဖူဒင်အဗ်ဒူလာကပါဝင်ပြောဆိုဆွေးနွေးခဲ့ကြတာပါ။အင်ဒိုနီးရှားမလေးရှားထိုင်းနဲ့မြန်မာအခြေစိုက်လူမှုအခြေပြုအဖွဲ့အစည်းဆယ်ဘွဲ့ပူးပေါင်းပြီးတော့စနေနေ့ကပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာသူအဓိကပြောကြားခဲ့တဲ့အချက်တွေတဲ့အာဆီယံအဖွဲ့ကြီးအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီတို့နဲ့မဖြစ်မနေထိတွေ့ဆက်ဆံဖို့မြန်မာအကြက်တဲ့အလူရှင်ဖိုရမ်ဖွဲ့စည်းဖို့စစ်ကောင်စီရွေးကောက်ပွဲကိုတားဆီးဖို့ဆိုတာတွေပါဝင်ကြောင်းကိုပိုင်လူမှုကွန်ရက် Twitter မှာစနေနေ့ကမလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင်းကရေးသားထားပါတယ်။ဒါပြင်ဇန်နဝါရီလဆန်းပိုင်းကဂျကာတာပို့သတင်းစာကြီးရဲ့အတွေးမြင်ကဏ္ဍမှာတော့စစ်ကောင်စီချပြထားတဲ့ရွေးကောက်ပွဲလမ်းကြောင်းဟာအတူယောင်သာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ပြည်ဝင်စစ်ကိုသက်ဆိုးရှည်စေမှာဖြစ်တယ်လို့ Saifuddin Abdullah ကရေးသားထားပါတယ်ခင်ဗျာ။